မင်္ဂလာပါ။ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD အစိုးရနဲ့တက်ချုပ်ပုတ်တိုက်မှုပြဿနာဘာဆက်ဖြစ်လာနိုင်တယ်လဲဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီးသူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။နောက်ထပ်လက်ဆက်ထွေထွေရုပ်ောက်ပွဲကြီးမတိုင်ခင်ဖြစ်ခဲ့တာကတော့ NLD အစိုးရနဲ့တမရောကာကွယ်ရေးဦးစီးချုပ်တို့ရဲ့ပုတ်တိုက်မှုလို့ပြောရင်ရနိုင်ပါတယ်။ရွေးကောက်ပွဲမတိုင်ခင်လူဝင်မှာနှစ်ရက်နေ့မှာတမရောကာကွယ်ရေးဦးစီးချုပ်ယုံကနေကြီးညာချက်တရက်ထုတ်ပြန်ပါတယ်။အနှစ်ချုပ်ကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အားဏာချက်တချို့ကိုထောက်ပြထားပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့တန်လျာဖြစ်ပွဲရှိနေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအစိုးရကခန့်အပ်ရတာဖြစ်တဲ့အတွက်အဲ့လိုဖြစ်ပေါ်လာတဲ့ပြဿနာတွေအတွက်ပြည်တော်စုအစိုးရကတာဝန်ခံရမယ်လို့ဖော်ပြထားပါတယ်။နောက်ရက်ပိုင်းပေါ်ပူလာဂျာနယ်နဲ့အင်တာဗျူးမှာတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဖြေကြားထားတာတွေကတော့အဲ့ဒီထက်ပြင်းထန်ပါတယ်။စစ်ဗိုလ်ချုပ်ဟောင်းဦးတည်ရေးဦးဆောင်နဲ့အရင်ရွေးကောက်ပွဲကော်မရှင်ကကျင်းပပေးခဲ့တဲ့2015ရွေးကောက်ပွဲကာလတုန်းကကော်မရှင်ကနေရက်ဇက်ကိုကျင်းပပြီးဆိုတာနဲ့သူ့အနေနဲ့လက်ခံမယ်ဆိုပြီးပြောခဲ့ဘူးကြောင်းအခုရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့တော်တော်သတိထားမယ့်အခြေအနေဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။အစိုးရဘက်ကတော့အဲ့ဒီထုတ်ပြန်ချက်တွေပြောဆိုချက်တွေဟာဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံဥပဒေတွေရဲ့အနှစ်သာရနဲ့ကန့်ညီမှုမရှိဘူး။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးကိုအထောက်အကူမဖြစ်စေဘဲစိုးရိမ်စိတ်တွေမတည်ငြိမ်မှုတွေဖြစ်စေရေးကိုအားပေးရရောက်တယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်။အစိုးရရဲ့အဲ့လိုပြောဆိုချက်ကိုတပ်မတော်ဘက်ကလည်းသူတို့ထုတ်ပြန်တာဟာဖွဲ့စည်းပုံနဲ့အညီဥပဒေနဲ့အညီထုတ်ပြန်တာဖြစ်ကြောင်းပြန်ပြီးရှင်းလင်းပါတယ်။ NLD အစိုးရဖွဲ့နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ဘာကြောင့်ခုလိုပုတ်တိုက်မှုတွေဖြစ်လာသလဲ။ရှေ့မှာဘာဆက်ဖြစ်နိုင်မလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။တကယ်တော့အခုရွေးကောက်ပွဲပြီးလို့နောက်နှစ်2021မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အသက်65နှစ်ပြည့်ပါမယ်။အဲ့ဒီအချိန်တပ်မတော်ကနေအငြင်းစားယူလိမ့်မယ်လို့တပ်မတော်နဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောဆိုထားပါတယ်။တက်မတော်ထဲမှာထိတ်ဆုံးအကြီးကဲရာထူးကနေအနားယူတော့မယ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့အခုရွေးကောက်ပွဲရလက်အခြေအနေပေါ်မူတည်ပြီးနိုင်ငံအထွတ်အထိပ်သမရဖြစ်အောင်စ조사နိုင်တဲ့အခွင့်အလမ်းတစ်ခုရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးသူကိုယ်တိုင်နိုင်ငံတကာအင်တာဗျူးတွေမှာလည်းပြောဆိုထားပါတယ်။သူ့အနေနဲ့တက်မတော်ကအငြင်းစားယူသွားသည့်တိုင်အခြားဘယ်တာဝန်တွေကိုမဆိုထမ်းဆောင်နိုင်ဖို့အရေးချင်းရှိတယ်ဆိုတာပါပဲ။2008ဖွဲ့စည်းပုံအခြေခံဥပဒေအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာနိုင်ငံတော်သမ္မတနဲ့ဒုသမ္မတရွေးချယ်တင်မြှောက်ရတဲ့ပြည်ထောင်စုလွှတ်တော်အဆင့်ကိုယ်စားလှယ်ရဲ့25ရာခိုင်နှုန်းကိုခန့်အပ်ပိုင်ခွင့်ရှိပါတယ်
။ဒုခန့်အပ်လိုက်တဲ့တက်မတော်သားကိုယ်စားလှယ်ဟာဒုသမ္မတတယောက်ကိုရွေးချယ်မှာဖြစ်ပြီးသမ္မတရွေးချယ်ရမှာလဲဆန္ဒမဲပေးကြရမှာဖြစ်ပါတယ်။ဒါကြောင့်တက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့သူသာလိုချင်မဲ့ဆိုရင်သူကိုယ်သူဒုသမ္မတအဖြစ်တက်ကိုယ်စားလှယ်ကနေတစ်ဆင့်နာမည်စီတည်သွင်းခွင့်ရှိပါတယ်။ဒါပေမဲ့သမ္မတဖြစ်ဖို့ဆိုရင်တော့အခြားသောဒုသမ္မတနှစ်ယောက်နဲ့အတူပြည်တော်စုလွှတ်တော်မှာရှင်ပြန်ရွေးချယ်ခံရမှာဖြစ်ပါတယ်။တကယ်လို့များရွေးကောက်ပွဲမှာ NLD ပါတီအစိုးရဖွဲ့နိုင်သည့်အထိအပြတ်သတ်အနိုင်ရသွားခဲ့ရင်ဒုသမ္မတသေချာပေါက်ဖြစ်နိုင်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့သမ္မတဖြစ်ရေးစ조사ခွင့်ရှိတော့မှာမဟုတ်ပါဘူး။ရိုးရိုးဒုသမ္မတတယောက်အဖြစ်ကိုပဲလက်ခံလိုက်ရမှာပါ။ဒီအတွက်သူ့အနေနဲ့သမ္မတဖြစ်အောင်စ조사ခွင့်ရဖို့ဆိုတာNLD အပြတ်သတ်နိုင်မနိုင်အခြေအနေပေါ်မှာတွားပြီးမူတည်နေပါတယ
်။တက်မတော်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စပြီးတွန်းတိုက်မိတာကရွေးကောက်ပွဲဆိုင်ရာနီးဥပဒေနှစ်ခုပြင်ဆင်တဲ့ကိစ္စမှာပါ။တစ်ခုကတော့မဲဆန္ဒနယ်မြေတစ်ခုခုမှာရပ်ပေါင်း180ထက်မနည်းရောက်နေသူတယောက်အဲ့ဒီမဲဆန္ဒနယ်မြေမှာပဲမဲပေးဝေးရမယ့်ကိစ္စကိုရပ်ပေါင်း90ဆိုပြီးပြင်တဲ့ကိစ္စပါ။အဲ့ဒီပြင်ဆင်ချက်ဒီမာကြီးက NLD ပါတီအရေးတာစင်နိုင်နဲ့ပြင်ဆင်ချက်ဆိုပြီးတိုင်းသားအမတ်တွေနဲ့တက်မတော်ဘက်ကကန့်ကွက်ခဲ့ကြပါတယ်။နောက်ပြင်ဆင်ချက်တစ်ခုကတော့တက်မတော်မဲယုံတွေကိုအရင်ကတက်တွင်းမှာပဲထားရကနေတက်အပြင်ဘက်တွေမှာပဲထားပြီးမဲပေးစီမဲ့ကိစ္စပါ။ဒါကိုလည်းတက်မတော်ဘက်ကလက်မခံပေမဲ့မဲခွဲရမှာတော့ရှုံနေကြပါတယ်။အရင်2010ရွေးကောက်ပွဲတုန်းကတက်မတော်ကျောထောင်နောက်ခံပြည်ခိုင်ဖြိုးပါတီအပြတ်အသတ်နိုင်တဲ့ကိစ္စ2015ရွေးကောက်ပွဲမှာ800ခိုင်နှုန်းကျော်လောက်နဲ့ညီတဲ့ပြည်ထောင်စုအဆင့်အမှတ်42နေရာနိုင်တဲ့ကိစ္စမှာတက်မတော်မဲရီအများကြီးပါခဲ့ပါတယ်။အဲ့ဒီနှစ်ကြိမ်လုံးတက်ကလာတဲ့ကြိုတင်မဲရီကိုရရိုးရိုးပေးတဲ့မဲရီကိုပါဘာမှစီစစ်စစ်ဆေးတာမလုပ်နိုင်ခဲ့ပါဘူး။ အခုပြင်ဆင်လိုက်တဲ့ဤဥပဒေအရတက်မတော်သားမဲစင်းတွေကြိုတင်မဲတွေကိုစီစစ်နိုင်ုံမကတကယ်မဲပေးတဲ့ဤမှာလဲပါတီအမတ်လောင်းကိုယ်စားလှယ်အသီးသီးကစောင့်ကြည့်နိုင်ကြတော့မှာဖြစ်ပါတယ်တကယ်လဲလက်တွေ့ရွေးကောက်ပွဲအကျိုးကြိုတင်မဲပေးတဲ့ကာလမှာတက်ကလာတဲ့ကြိုတင်မဲတွေကိုပါတီအမတ်လောင်းကိုယ်စားလှယ်တွေကစီစစ်ခဲ့ကြပါတယ်စီစစ်ုံမကအပြင်ကပေါက်နေတဲ့ဖွင့်ထားတဲ့တန်တရားဖြစ်ဖွယ်ကြိုတင်မဲတွေကိုရေးတွက်ခြင်းမပြုဘဲပယ်မဲအဖြစ်သတ်မှတ်လိုက်တာမျိုးလည်းရှိလာပါတယ်။အခြားတစ်ဖက်မှာလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရွေးကောက်ပွဲ၃ချိန်အတွင်းပထမဦးဆုံးအချိန်တက်အပြင်ဘက်မှာလွတ်လွတ်လပ်လပ်မဲသွားထဲကြမယ်။တက်မတော်သားတွေနဲ့မိသားစုဝင်တွေကိုဘလို့ကိုယ်စားလှယ်မျိုးကိုမဲထဲပါဆိုပြီးထက်တလဲလဲမှားကြားနေရတဲ့အခြေအနေရောက်နေပါတယ
်။လက်ရှိမြန်မာနိုင်ငံရွေးကောက်ပွဲကိုနာမည်ကျော်ကာတာစင်တာဂျပန်အစိုးရကိုယ်စားလှယ်အဖွဲ့ပြည်တွင်းပေးစ်အဖွဲ့နိုင်ငံတကာနဲ့ပြည်တွင်းအဖွဲ့တော်တော်များများစောင့်ကြည့်နေကြပါတယ်။ရွေးကောက်ပွဲပြီးတာနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဟုတ်မဟုတ်သူတို့ဆုံးဖြတ်ကြေညာပေးကြပါလိမ့်မယ်။ရွေးကောက်ပွဲမစခင်6လအလိုလောက်ကတည်းကရွေးကောက်ပွဲဟာတရားမျှတမှာမဟုတ်ဘူး။တခြားတက်ချုပ်ကအာဏာသိမ်းပြီးရွေးကောက်ပွဲလုပ်ပေးပါလို့သွားပြောတဲ့ပါတီတချို့ကတော့အသီးမတ်မပြုတ်ကြောင်းထုတ်ပြန်ကြေညာတာမျိုးတော့ရှိကောင်းရှိနိုင်ပါတယ်။ဘလိုပဲဖြစ်ဖြစ်ရွေးကောက်ပွဲရလဒ်ပေါ်မူတည်ပြီးဘုချုပ်မူကြီးမင်းအောင်လှိုင်အနေနဲ့သမရဖြစ်ဆက်ကြိုးစားခွင့်ရမလားဒါမှမဟုတ်ရိုးရိုးအငိမ့်စားယူတာမျိုးရိုးရိုးဒုသမရရာထူးကိုလက်ခံလိုက်တာမျိုးလုပ်ရမလားဆိုတဲ့အဖြေတစ်ခုခုတော့ပေါ်ထွက်လာမှာဖြစ်ကြောင်းပါ